ကံကောမျိုးရဲ့တောင်ပိုင်းမြစ်တာ10ပေါ်မှာရှိတဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်နေပါဗျ။စကိုင်းတိုင်းထဲမှာလည်းစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်နေတဲ့မင်းကင်းမြို့နယ်တွေကကြေးရွာတွေနေအိမ်တွေမိရှုခံရပါဗျ။ရင်းမပင်ဘက်မှာဆိုရင်လည်းတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါဗျ။အကြောင်းဆုံးရန်ကုန်ကပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင်
။မကွေးတိုင်းကံကောမျိုးတောင်ပိုင်းမှာရှိတဲ့မြစ်တာ10ပေါ်ကဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းကိုမေ26ရက်နေ့ကြာသပတေးနေ့မှာစစ်ကောင်စီကနေပြီးတော့လေကြောင်းသုံးတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခိုက်ခံရတဲ့ချီတီနဲ့ပတ်သက်လို့ဂံကောတောင်ပိုင်းဒေသကာကွယ်ရေးတပ်ဖွဲ့ဝင်တူကခုလိုပြောပါတယ်
။အဲဒီမှာမနေ့တုန်းကဟိုဟာတရင်သုံးကြီးနဲ့ဖြစ်တာအဲဟိုဟယ်လီကော်တာမကြီးနဲ့လူချရဲတက်သားတွေချရဲပေါ့ဗျာ။အခုဒီတော့တက်သားတွေကကျွန်တော်တို့တက်သားတွေကအကြဆုံးတော့ကျွန်တော်လည်းမသိအောင်ကြားတော့ကြားတယ်မှာနေရင်လည်းဖြစ်တာလေ
။မြစ်တာဆေဟာဂံကောမြို့တောင်ပိုင်းမှာတည်ရှိပြီးတော့မြစ်တာမြစ်ကိုပိတ်ပြီးတော့ဆယ်တီဆောက်ထားတာဖြစ်ပါတယ်။မြစ်တာဆေးရဲ့အရာရှိရိတ်သားမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရောက်နေတဲ့အချိန်စစ်ကောင်စီကနေပြီးတော့လေကြောင်းကနေလာရောက်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒါကမကွေးတိုင်းအခြေအနေပါ။စကိုင်းတိုင်းဘက်မှာဆိုလို့ရှိရင်လည်းမင်းငင်းမြို့နယ်ချင်းတွင်းမြစ်ဘေးကကြေးရွာတွေဖြစ်တဲ့အထက်ကင်းကြေးရွာကိုစစ်ကောင်စီတပ်တွေကမေ25ရက်နေ့ကမိရှို့သွားခဲ့လို့နေ180နီးပါးမီးလောင်ကျွမ်းခဲ့တယ်လို့မေလ26ရက်နေ့မှာတော့အောက်ကင်းကြေးရွာကိုမိထပ်ရှို့တဲ့အတွက်နေ10လုံးကမီးလောင်ကျွမ်းတယ်လို့ဒေသခံတွေကသိရပါတယ်။
မနီးကအထက်ကင်းဆိုတဲ့ရွာကိုမိရှုတာပါဗျအင်ဂျီပေါင်း180ကျော်အဲနောက်ထပ်လူ3ယောက်လည်းတတ်ခံသေးတယ်ဗျသူတို့ဒီဟာကိုကြောက်မော်တော်ကိုဒီဒေတာက PDF ဖွဲ့ရှိတယ်ကြောက်မော်တော်ကိုပြစ်ပြစ်နေကြဒီရွာပဲဆိုတဲ့သဘောနဲ့ရှုတာကြအဲ့ဒီရွာတစ်ချက်မှပြန်မပြည့်အောင်အထက်ကင်းအောက်ကင်းတို့ဒီကင်းက2ရွာရှိတာဗျဒီနေ့မိရှုတာလည်းသူအဲ့လိုပဲဗျမထူပထမရှုတဲ့ရွာလိုပါပဲအာဒါကြောင့်ဝင်ပြီးသူတို့ယူချင်တာယူပြီးတော့ပဲရှို့တော့တာ
ဗျ။အောက်ကင်းတဲ့ထက်ကင်းကြီးရွာဟာချင်းတွင်းမြစ်ဘေးမှာတည်ရှိတဲ့ကြီးရွာတွေဖြစ်ပါတယ်။ခန်းကြီးကနေပြီးတော့ကြောက်စိမ့်တွေရိခါတွေတင်ပြီးတော့လုံချုံကြီးအပြည့်နဲ့စုံစင်းလာတဲ့စစ်ကောင်စီတင်းမောဟာကင်းရွာနီးမှာကန့်ကတ်ပြီးတော့အခုလိုမိရှို့တာလို့လေဒေသခံတွေကပြောပါတယ်။ချင်းတွင်းမြစ်ထဲမှာစစ်ကောင်စီရဲ့ဆက်လေတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြမကြာတက်ခတ်ပြီးတော့ပြန်လည်ပစ်ခတ်တာမျိုးတွေရှိနေပါတယ်။ရင်းမပင်ဘက်မှာဆိုလို့ရှိရင်လည်းစစ်ကောင်စီတပ်တွေရဲ့နေမီရှင်းလင်းစစ်ဆင်မှုကြောင့်ကျေးရ20ဝင်းကျင်ကရွာသားတောင်းကနန်းဘေးလွယကိုပြေးကြရတယ်လို့ဒီဇကန်တွေကပြောပါတယ်
။အောင်ချမ်းသာကနေစလာတာညအောင်ချမ်းသာမှာဆိုလဲဒါအမားတို့နဲ့ကနည်းနည်းလေးလှမ်းတော့ကြတော့အောင်ချမ်းသာတော့ကျောင်းကိုစာတင်ကျောင်းကိုမိနေရှူသွားတယ်သူတို့စီမှာတော့အတေးတောက်မကြရအောင်အောင်ချမ်းသာအောင်ချမ်းသာကနေဒီစီလောင်စီလောင်ကနေအောင်ချမ်းအေးအောင်ချမ်းအေးကမှလမ်းကတဲတွေကိုမိရှူပြီးမှညရိပ်ရွာညရိပ်ပြီးမှရေကြည်ပင်ကိုပြီးမှတရောကြီးပြီးတော့ကြည်တကြပြီးတော့မှဂုံတော့ပြီးတော့မှညီမလေးအဲငားတဲ့စုကခလေးတွေဖမ်းပြီးတော့အဲ့ဒီနှစ်ထပ်ယုံနာလေးနဲ့ကြက်တက်သွားတာသူကအရှိကိုဇက်တိုက်ကြံလာပြီးတော့ကြာမှဝရန်းကိုမီးဝင်ရှုပ်ဝရန်းကိုရှုပ်ပြီးတော့မှတဲ့ပင်ကန်ကိုဝင်လာ
စစ်ကောက်စီတက်တွေကရင်းမပြေမြို့နယ်တဲကကြီးရွာတွေနဲ့စလင်းကြီးမြို့နယ်တဲကကြီးရွာတွေကိုနေမြေရှင်းလင်းရေးလုပ်ပြီးတော့ငားတဲ့စုရွာကရွာသား၅ဦးကိုဖမ်းဆီးပြီးတော့2ဦးကိုပြတ်တက်ခဲ့တယ်လို့ဒေသခံတူကပြောပြပါတယ်
ပြစ်တက်ခါရတာ2ယောက်3ယောက်ကတော့ဒီအခုပြောမယ်ဆိုလို့ချင်းသူတို့3ယောက်ရှိမှအဲ့ဒီ2ယောက်ကိုပြစ်တက်တာဆိုတော့အဲ့ဒီ3ယောက်ကတော့အခုယူတို့ပေါ်တော့သွေးတွေလန့်ပြီးတော့အခုလိုမျိုးကုနေရတာရွာသားချေးရွာရဲ့တောင်ဘက်ကငားတဲ့စုရွာကနာမည်ကအိုဖားတဲ့ကြော်ငေးနေတယ်မြမရန်စီကုမ္ပဏီမှာအလုပ်လုပ်တဲ့သူတွေပါ
စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းမိနယ်တို့ကနေနေမိရှုခါသလိုတောင်းနဲ့ချီတဲ့ဒေသခံတွေဟာလည်းနေရက်ကိုစွန့်ခွာနေရပါတယ်စစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာလည်းအရသာတည်ဆုံမှုတွေကရှိနေပါတယ်။စစ်ကောင်စီပြောခွင့်ရသူကတော့ PDF တွေဟာသခိုင်းတိုင်းအတွင်းကြေးရွာတွေကိုအခြေပြုပြီးတော့ကြမ်းဖက်မှုတွေလှုပ်ရှားနေတာကြောင့်နေမြေရှင်းလင်းရေးတွေစောင့်နေတယ်လို့ပြောခဲ့မှုပါတယ်။ဒါပေမဲ့လည်းကြေးရွာမျိုးရှုမှုတွေနဲ့ပတ်သက်လို့ရှိရင် PDF ကလုံနေတာဆိုပြီးတော့ပဲတံပြန်ဆွဆွဲထားပါတယ်ခင်ဗျာ။